နှစ်တည်ဖြစ်တဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံတိုးတက်ပြောင်းလဲရေးပြည်ရင်းငြိမ်းချမ်းရေးရရှိရေးနဲ့ပတ်သက်လို့တရားနာဖွဲ့စည်းတွေကအကောင်းမြင်ဖို့တွန့်ဆုတ်နေကြပေမဲ့တစ်ဖက်မှာတော့အကောင်းဘက်ကဥတီမယ်လို့ပြောလင်းသူတွေလည်းရှိကြပါသေးတယ်။2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့အနာဂတ်မျှော်လင့်ချက်တွေနဲ့ပတ်သက်လို့ရှားဖောင်ကစူးစီးပြီးတော့တင်ပြထားတာကိုနားဆင်ပါခင်ဗျာ။
မြန်မာနိုင်ငံရေးပြင်ပြောင်းလဲရေးအတွက်အဓိကကြပြီးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့ဆိုရင်နီးလန်းအသစ်နဲ့လှုပ်ဆောင်ရမှာဖြစ်တယ်လို့တမတော်ဘက်ကသဘောထားပြောင်းလဲဖို့လည်းလိုအပ်တယ်လို့တိုင်းနာအဖွဲ့အစည်းတွေကပြောပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလက်ရှိကျင့်သုံးနေတဲ့အပြစ်ခရဆဲရေးစာချုပ် NCE ကိုလက်မှတ်ထိုးမှငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်ဆွေးနွေးခွင့်ပြုမယ်ဆိုတဲ့အချက်ကိုဆက်ပြီးကျင့်သုံးနေအောင်မယ်ဆိုရင်တော့2018ခုနှစ်မှာလည်းငြိမ်းချမ်းရေးအတွက်အလားအလာသိပ်ပြီးကောင်းမှာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့မှာနေထိုင်တဲ့ရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာစိုင်းထွေးမောင်ကပြောပါတယ
်2018တော့ဒါနှစ်သစ်ဖြစ်တယ်ကျွန်တော်ထင်တာကတကယ်ငြိမ်းချမ်းရေးရဖို့ဆိုရင်တော့ဤအစ်စ်နဲ့သွားမှရလိမ့်မယ်လို့ထင်တယ်တဲ့နဲ့တိုင်အားလုံးပါဝင်နိုင်ဖို့ရန်အတွက်ဤအစ်စ်လုပ်ပါမယ်အခုကသူတို့က MCA ကိုပဲအတိအကျထားပြီးတော့ MCA မထိုးရင်တော့ပါဝင်ဆွေးနွေးခွင့်မပြုဆိုတဲ့ဥစ္စာ။နောက် MCA ကလည်းအခုကပြဿနာတွေဖြစ်နေတယ်။ထိုးထားတဲ့အဖွဲ့တော်က MCA ကိုသူတို့ကတိတ်ပြီးတော့အယုံမကြည်မရှိတော့ဘူးဖြစ်နေတယ်။မြောက်ပိုင်းကဖွဲ့ခုနဖွဲ့ကလည်း MCA ကိုလက်မခံဘူး။တခြားကြီးနဲ့တွားမယ်လို့ပြောနေတော့အဲ့ဒီ MCU ကိုပဲအတိအကထားပြီးကြိုင်ပြီးတော့ငင်းချမ်းရေးဆွေးနွေးမယ်ဆိုရင်တော့တိတ်တော့ဟိုအလားအလာမကောင်းဘူးလို့ထင်တယ်။နီလာအတစ်ဆိုတာကချွင်းချက်အနေနဲ့ထားပြီးတော့အားလုံးပေါက်ပြနိုင်တဲ့နီလာအတစ်ပေါ့။အဲ့ဒီဟာလုပ်မယ်ဆိုရင်ကျွန်တော်ထင်တာငင်းချမ်းရေးဆွေးနွေးဖို့ငင်းချမ်းရေးရဖို့ပူပြီးနီးစပ်တယ်လို့ကျွန်တော်ထင်တယ
်။အလားတူပဲအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေထိုင်တဲ့ကစ်ချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂမ်ဆန်းကလည်းပြည်တွင်းငြိမ်းချမ်းရေးရဖို့အတွက်အဓိကကတော့တပ်မတော်အပေါ်မှာမူတည်တယ်လို့ပြောပါတယ်
။အဓိကတော့တပ်မတော်ရဲ့သဘောထားပဲဖြစ်ပါသေးတယ်။တပ်မတော်ကလည်းဒီ2018ကနေပြီးတော့ဘယ်လိုဆက်ပြီးမှာပေါ့နော်။အရင်ကတင်မာတဲ့နိုင်ငံရေး policy ပဲဆက်ဆောင်တာတော့ဘုံဖြစ်နိုင်တဲ့တကယ်ကိုအကုန်လုံးစီစီလုံးလုံးနေနိုင်တဲ့ပြည်ထောင်စုပေါ်ဆောင်လားဆိုတော့တပ်မတော်လည်းပဲဆိုင်ပါတယ်။ဒါဆိုဒီ2018ကလုံခဲ့တဲ့ခု2019လို့ပဲစီရေးတင်မာမှုလည်းပဲချက်ကြောင်မဟုတ်ပဲနဲ့စာမျက်နှာအတက်ပေါ့နော်ရေးနိုင်ဖို့အတွက်ကျွန်တော်ကညှော်လင့်ပါတယ
်မြစ်တကူအကျိုးတရက်နဲ့နှစ်ဆန်းဇန်နဝါရီလ၁ရက်နေ့မှာပဲရှမ်းပြည်နယ်တီဘောနဲ့မိုင်းရှုမြို့ဘက်တွေမှာရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP SSA နဲ့မြန်မာစစ်တပ်အကြမ်းတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒီဇင်ဘာလခရစ်စမတ်ပွဲတော်ရာသီတုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းမှာကချင်လက်နက်ကိုင်တပ်ဖွဲ့ KIA တအောင်ပလောင်တပ်ဖွဲ့ TNL တို့နဲ့မြန်မာအစိုးရစစ်တပ်အကြမ်းတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့လို့ဒေသခံတွေထိမှန်တိုက်စုံမှုရှိခဲ့ပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံတဝန်းအပြစ်ခတ်ရဆဲနိုင်ဖို့နဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အတွက်အစိုးရဘက်ကပြည်내အဆင့်နိုင်ငံတော်အဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအပြင်27ရာစုပြည်ထောင်စုငြိမ်းချမ်းရေးညီလာခံတွေကျင်းပပြုလုပ်နေပေမဲ့တစ်ဖက်မှာတော့တိုင်းနာဒေသအထူးသဖြင့်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာတိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်အကြမ်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်တာကြောင့်တိုင်းနာတွေဘက်က2018မှာလည်းငြင်းငြင်းကြီးရဖို့အတွက်သိပ်ပြီးမျှော်လင့်ရကြတာပါ။ဒါမှမဟုတ်လည်း2019နှစ်ဟောင်းလုံးကမြန်မာနိုင်ငံမှာကြုံတွေ့ရင်ဆိုင်ရတဲ့အခက်အခဲတွေကိုတက်ဆိုင်ရအာဏာပိုင်တွေအနေနဲ့အခုနှစ်တက်2018ခုနှစ်မှာအကောင်းဆုံးလှုပ်ဆောင်ကြမယ်လို့မျှော်လင့်ကြအောင်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့အခြေစိုက်မြမအရေးလက်လာတုံးသက်သူဒေါက်တာတင်းဆွေကရှုမြင်ပါတယ်
။ကျွန်တော်တို့ဗမာလူမျိုးရဲ့ယူဆရာနှစ်တကူလို့နေပြောမှာတော့အပြည့်စုံဘောအကောင်းဆုံးကိုမြင်ရပါတယ်။ဒါလည်းပဲဗမာနိုင်ငံမှာနိုင်ငံရေးနဲ့ပတ်သက်နေတဲ့ပုဂ္ဂိုလ်ဖွဲ့စည်းအားလုံးကလည်းအဲ့လိုမြင်ကြရင်တော့လာမယ့်နှစ်မှာတော့2019တုန်းကအားနည်းချက်တွေမလုံဆောင်နိုင်တာတွေကိုပို့ပြီးတော့ကောင်းလုံဆောင်နိုင်မယ်လို့ယူဆပါတယ်။သို့တော်လည်းပဲဟိုနိုင်ငံရေးဆိုတာကတော်တော်ဖြစ်တယ်။အဲ့ဒီပြီးခဲ့တဲ့နှစ်မှာဖြစ်သွားတာတွေဒီအားလုံးဟာအကြောင်းပေါင်းစုံပြီးတော့မှတိုက်ဆိုင်ပြီးတော့မှတနည်းအားဖြင့်ကန်တရားပေါ့နော်နိုင်ငံရေးကန်တရားအားနည်းလို့ကျွန်တော်ဖြစ်ခဲ့ကြတာ။ဒါပေမဲ့ကျွန်တော်မြင်တာကတော့လာမယ့်နှစ်မှာဒီကြည်ပို့ပြီးတော့ကောင်းတဲ့လမ်းကြောင်းတွေကိုတက်ဆိုင်တဲ့ဖွဲ့စည်းကောင်းဆောင်တွေအားလုံးကအကျိုးစားကြနိုင်လိမ့်မယ်လို့ကျွန်တော်တော့အပေါင်းအဖော်မြင်ထားပါတယ်ခင်ဗျ။
ဒါအပြင်စစ်ပောင်များစွာချွတ်ချုံကြနေခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးလူမှုရေးကျန်းမာရေး စီးပွားရေးစတဲ့ကဏ္ဍအတိအကျမှာပြန်ပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်ရမှာလူတွေရဲ့အသိဉာဏ်အတွေးခေါ်အယူအဆပြောဆိုယဉ်ကျေးမှုကအစပြင်မောက်တာလျင်ပုံမကောင်းမွန်တိုးတက်မှာဖြစ်ကြောင်းလည်းဒေါက်တာတင့်စီကပြောပါတယ်ရှင်။